လူသားချင်းစာနာမှုအကျက်တဲနဲ့ပဋိပက္ခတွေကြားမြန်မာနိုင်ငံအပေါ်ဝင်ကမ္ဘာတဝှမ်းမွတ်စလင်တွေဒီနှစ်ဥပုလအခက်အခဲဆုံးအခြေအနေကိုဖြတ်သန်းရင်ဆိုင်နေရတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်အသံမကြီးကပြောလိုက်ပါတယ်။ဒီအမေရိကန်အသံမကြီးလင်ဒါ သောမတ်စ်ဂရင်းဖီးကမနေ့ကကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲတွေအခုလိုပြောဆိုလိုက်တာပါ
And this is a particularly painful Ramadan for Muslim people across the world, in Afghanistan, in Syria, in Xinjiang, Myanmar, Gaza.
Sudan နိုင်ငံရင်ဆိုင်ရတဲ့လူသားချင်းစာနာမှုအကျက်တဲရှော့ချရေးအဓိကထားပြောဆိုရင် Afghanistan, Syria, Xinjiang, Myanmar, Gaza စတဲ့ကမ္ဘာတဝန်းကမွတ်စလင်တွေအတွက်အထူးထိခိုက်နာကျင်ရတဲ့ Ramadan ဥပုသ်လပါလို့သံမတ်ကြီး Linda Thomas Greenfield ကပြောသွားခဲ့တာပါ။ဆူဒန်နိုင်ငံမြောက်ပိုင်းဒါဖာဒေသက Samsam ဒုက္ခသည်စခန်းမှာနှစ်နာရီတိုင်းကလင်းငယ်တူးနှုတ်နဲ့သေဆုံးနေပြီးလာမယ့်သတင်းဘတ်တွေအတွင်းနောက်ထပ်ကလင်းငယ်နှစ်သိန်းလောက်သေဆုံးနိုင်တယ်လို့အကူအညီပေးရေးအဖွဲ့တွေနဲ့ကြမ်းကျင်သူတွေကသတိပေးနေတာပါခင်ဗျာ။